ရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့ပြိပခတွေကိုဖြေရှင်းဖို့အတွက်နေဆက်အရာဝန်ကြီးဌာနအနေနဲ့ဒီ1982ခုနှစ်မြန်မာနိုင်ငံသားဒီဥပဒေအရဆက်ဆေးဆောင်ရွက်မှုတွေစတင်နေပြီဆိုတော့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့အရင်ဆုံးသိချင်ပါတယ်ရှင်
။ဟုတ်ကဲ့ဒီဖြစ်ပျက်ခဲ့တဲ့ပြိပခတွေအပေါ်မှာဟိုနိုင်ငံတော်အနေနဲ့လိုအပ်တဲ့စုံစမ်းဆက်ဆေးမှုတရားဥပဒေနဲ့အညီအရေးယူမှုလေးဆောင်ရွက်သလိုပဲတစ်ဖက်ကဖြစ်ပျက်ခဲ့တဲ့ပြိပခတွေထဲမှာဟိုအကြောင်းရင်းတရက်ကပေါ့နှစ်ဦးနှစ်ဖက်စလုံးကဒီ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေနဲ့အညီဖြစ်စီလိုတဲ့သဘောထားတွေရှိပါတယ်ဒီလူမျိုးတစ်ဖက်နဲ့တစ်ဖက်တော့သဘောထားချင်းမညီဘူးပေါ့တစ်ဖက်ကတော့လည်းဒီတရားမဝင်လာရောက်နေထိုင်တဲ့လူတွေကိုပေါ်လွှဲအောင်စစ်ဆေးခြင်းတလို့တစ်ဖက်ကလည်းတရားဝင်တဲ့လူတွေကသူတို့တရားဝင်နေထိုင်ခွင့်ရှိတယ်ဆိုတဲ့ဟာလေးကိုပေါ်လွှဲအောင်စစ်ဆေးခြင်းတဲ့သဘောဖြစ်ပါတယ်ဆိုတော့ဘာပဲဖြစ်ဖြစ်နိုင်ငံတော်အစိုးရအနေနဲ့ကျတော့ဒီ1982ခုနှစ်ဒီနိုင်ငံသားဖြစ်မှုဥပဒေရလိုအပ်တဲ့စီစစ်မှုလေးတွေကျွန်တော်တို့ပနမစတင်ဆောင်နေတဲ့အနေအထားဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီမှာရိုဟင်ဂျာအဖြစ်အတိမတ်မပြူဘူးဆိုရင်စီစစ်မှုမခံတဲ့သူတွေရှိတယ်လို့သိထားရတာရှိပါတယ်ဆိုတော့အဲ့ဒီအခြေအနေနဲ့ရောဘယ်လိုရှိပါလဲရှင
်ကျွန်တော်အောက်ခြေမှာတကယ်လောက်ကင်တဲ့လူတွေကိုမြင်းများတဲ့ခါမှာဒီထောင်ကနန်းပေါင်းမြောက်များစွာစစ်ဆေးတဲ့အထက်မှာ100လောက်ပဲဒီလို complaint လုပ်တာလေးဖြစ်ပါတယ်ဒါပေမဲ့ခုနလိုအဖေကဘင်္ဂါလီအမေကဘင်္ဂါလီဖြစ်ပြီးတော့သူကမှရိုဟင်ဂျာဖြစ်နေလို့လေတကယ်တော့ဒီလိုဟိုတိတ်ပြီးတော့ယုတ်တိဗေဒမကျတဲ့ဟာလေးလည်းတွေ့ပါတယ်ဒါကြောင့်ကျွန်တော်တို့ကတော့ဟိုသူတို့သဘောပေါက်အောင်ရှင်းပြပါတယ်ဒီမှာရေးချင်းတွင်းချင်းကဘာလူမျိုးဘာလူမျိုးရဲ့လို့ရေးသွင်းတာမဟုတ်ပါဘူးနေထိုင်တဲ့အထောက်အထားကိုစည်ရင်းရယူပြီးတော့ကျွန်တော်တို့အရင်လဝကမှာရှိတဲ့စည်ရင်းနဲ့တိုက်ဆိုင်စစ်စစ်ပြီးတော့ငကိုကလေးကမှန်တကယ်နေထိုင်ခဲ့တဲ့စည်ရင်းဝင်တဲ့ပုံစံတွေလားဒါမှမဟုတ်ရင်တရားမဝင်ခိုးဝင်လာတဲ့လူတွေလားဆိုတာကျွန်တော်တို့တော့စီစဉ်ခြင်းဖြစ်ပါတယ
်အခုဝင်ကြီးတို့ဒီရိုဟင်ဂျာအဖြစ်သတ်မှတ်ရေးမသတ်မှတ်ရေးနဲ့ပတ်သက်လို့ရောဘာတွေများဆောင်ရွက်နေတာရှိပါလဲရှင်
အဲ့တော့ဒီနေရာမှာလဲခုနလိုပေါ့ဒီနာမည်နဲ့ပတ်သက်လို့ပဲဟိုအခုချိန်မှာတော်တော်လေးကျွန်တော်တို့ဆိုရင်ဒီရိုဟင်ဂျာဆိုတဲ့အမည်ကိုပဲလဲကျွန်တော်တို့မသုံးဆွဲပါဘူးဘာလို့မသုံးဆွဲလဲဆိုတော့တစ်ဖက်ကဒီလိုအတိမတ်ပြုစေခြင်းနဲ့သဘောတရားရှိပြီးတော့တစ်ဖက်ကဒီဟာနဲ့ပတ်သက်လို့ဒီလိုအတိမတ်ပြုမယ်လို့ကျွန်တော်တို့ပြောထားခြင်းမရှိပါဘူးမြန်မာနိုင်ငံကိုနေထိုင်ခဲ့တဲ့တတိယမျိုးဆက်ကြာရင်ကျွန်တော်တို့နိုင်ငံသားအဖြစ်အတိမတ်ပြုမယ်ဆိုတဲ့ဥပဒေရဖြစ်တဲ့ဟာလေးကိုပဲကျွန်တော်တို့ဆက်လက်ဆောင်ပေးတာဖြစ်ပါတ
ယ်ဟုတ်ကဲ့ဆိုတော့ဝန်ကြီးပထမအဦးဆုံးပြောသွားတဲ့အထက်မှာရခိုင်ပြည်ထဲမှာဖြစ်ခဲ့တဲ့ပြဿနာတွေအတွက်တရားဥပဒေအရစစ်စစ်ဆောင်ရွက်မှုတွေရှိနေပြီစစ်ဆေးမှုတွေရှိနေပြီဆိုတော့အခုဖြစ်ခဲ့တဲ့ဒီပြိပခတွေအကြမ်းဖက်မှုတွေအတွင်းမှာနှစ်ဘက်ကပို့ပြီးတော့ပြစ်မှုကျွလွန်လာမျိုးကိုတွေ့ရပါလေရှင
်ဟုတ်တက်တက်ပြောရင်တော့နှစ်ဖက်စလုံးကိုစုံစမ်းနေရပါတယ်နှစ်ဖက်စလုံးစုံစမ်းပြီးတော့ကျူးလွန်တဲ့လူတွေကိုနှစ်ဖက်စလုံးကျွန်တော်တို့ပဲဖက်မှမခွဲခြားပဲနဲ့ကျူးလွန်တဲ့လူကျူးလွန်တဲ့လျောက်တို့အရေးယူနိုင်ဖို့အတွက်ဒါမှလည်းတရားဥပဒေစိုးမိုးမှဖြစ်တဲ့အတွက်အဲ့ဒါလေးစုံစမ်းစစ်ဆေးနေရတာဖြစ်ပါတယ်မျိုးစုနှစ်ခုကြားထဲမှာရှိတဲ့ပဋိပက္ခကိုကြည့်လိုက်တဲ့အခါမှာဒီအစွဲလမ်းလေးတွေနည်းနည်းများပါတယ်လူမျိုးစွဲတာဘာသာစွဲတာနဲ့နောက်တစ်ခါသမိုင်းပေါ်မှာစွဲတာပေါ့လေဒီအတူနေထိုင်ရှင်တွဲနေထိုင်လူချင်းမလူချင်းကိုတော့ကျွန်တော်ဒီချိန်မှာအငင်းမပွားပဲနဲ့အကျမ်းမဖက်ပဲနေထိုင်ဖို့တရားဥပဒေပြင်ပနေပြီးတော့တယောက်နဲ့တယောက်နဲ့ဟိုအကျမ်းဖက်လို့ရတယ်မလုပ်ပဲနဲ့တရားဥပဒေအတွင်းကပဲနေထိုင်ဖို့ဆိုဒီအချက်နှစ်ချက်ကိုပဲကျွန်တော်တို့တောင်းပပြီးထိန်းသိမ်းနေတဲ့အနေအထားဖြစ်ပါတယ
်ဆိုတော့ရခိုင်ပြည်နယ်ထဲမှာနောက်ထပ်ဒီလိုအခြေအနေမျိုးတွေမဖြစ်ရအောင်ဒါအထူးသဖြင့်တော့ဒီနေဆက်ကနေပြီးတော့တရားမဝင်ဝင်ရောက်မှုတွေနဲ့ပတ်သက်လို့ရောဒီရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေတွေအတွက်ရောဝန်ကြီးတို့ဒီဘင်္ဂလားဒေ့ရှ်အစိုးရနဲ့လက်တလုံးမှာပြောဆိုဆွေးနွေးညှိနှိုင်းနေတဲ့အမျိုးရောရှိပါလားရှင့်
တကယ်တမ်းကြရင်တော့ကျွန်တော်တို့ဒီအစိုးရနှစ်ဖက်ချင်းမှာနှုတ်နှစ်ဖက်ဟိုနားလည်မှုအတော်ရှိပြီးသားဖြစ်ပါတယ်ပြီးတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အနေနဲ့လည်းကျွန်တော်တို့နိုင်ငံတော်သမ္မတနဲ့နှစ်ကြိမ်လောက်တွေ့ပြီးသားဖြစ်ပါတယ်ဒီအစိုးရနှစ်ခုကြားထဲမှာသူ့ဖက်ကိုယ့်ဖက်သတ်မှတ်ထားတဲ့ဒုက္ခတွေအကြီးအတွက်တွေရှိပါတယ်အဲ့တော့အခုကွဲလဲကျွတ်တစ်ခုနေဟိုရခင်တော့ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်ထဲကနေမြန်မာနိုင်ငံအတွင်းလက်ခံမယ်ဆိုတဲ့အရေးတော့က2000ကျော်ပဲရှိပါတယ်အဲ့တော့ဒီကနေ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကနေသူတို့ရဲ့စည်ရင်းရ claim လုပ်နေတာ 28,000 လောက်ဖြစ်ပါတယ်ဒီကွဲလဲကျက်လေးတော့ကျွန်တော်တို့ညှိရမှာဖြစ်ပါတယ်ဒီကြားထဲမှာဘယ်လောက်ပွားများသွားသလဲဆိုတာတော့ကျွန်တော်တို့မသိနိုင်ဘူးဒီဟာကိုပဲကျွန်တော်တို့ finalize လုပ်ဖို့အပိုင်းမျိုးရှိပါတယ်
ဟုတ်ကဲ့ကျူကျော်ဘိုလ်ချုပ်ကြီးတင်ထေကျေးဇူးများကြီးတင်ပါ